ဗုဒ္ဓရုပ်ပွားတော်ကိုအရက်ဆိုင်ကြော်ညာဖြစ်အသုံးပြုခဲ့တာကိုသူတို့မသိလိုက်တဲ့အကြောင်းဗီကက်စထရိုဘားပိုင်ရှင်နဲ့ဆိုင်မန်နေဂျာတို့ကဒီကနေ့ဗဟန်းတရားရုံးမှာထွက်ဆိုခဲ့ပါတယ်။အပြည့်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့မတ်အင်ဂျင်နိုင်ကတင်ပြပေးထားပါတယ်ရှင်
။ဗီကက်စထရိုဘားပိုင်ရှင်ကိုထွန်းသူတွေမန်နေဂျာတွေဖြစ်တဲ့ဖီလစ်ဘလက်ဂူဒ်နဲ့ကိုထွတ်ကိုကိုလွင်တို့သုံးကိုဗုဒ္ဓရုပ်ပုံတော်ကိုအရက်ဆိုင်ကြီးညာအဖြစ်အသုံးပြုခဲ့တာကြောင့်ပုံမှန195သာသနာကိုစော်ကားရန်အကြံဖြင့်ကိုးခွယ်ဝတ်ပြုတဲ့ဗုဒ္ဓစင်တုကိုစော်ကားဖြတ်စီတဲ့ဆိုတဲ့ဆွဲချက်အပါအဝင်ပုံမှန်3ခုနဲ့မြမအာနာပိုင်တွေဘက်ကဆွဆွဲထားတာပါဇန်နဝါရီလ2ရက်နေ့ရုံးချင်းမှာစစ်ဆေးခဲ့တာနဲ့ပတ်သက်လို့တရားခဏ်ရှင်းနေဖြစ်သူဦးမြသွေးကအခုလိုပြောပြပါဗျာ
သူတို့ပြန်လာမဟုတ်ဘူးသူတို့လည်းမဆိုင်ဘူးဆိုတဲ့ကြောင်းကြီးပေါ့မဝတ် 188 မှာမဝတ်ကတေးလူပေါ့ကွယ်188ဆိုတော့ကအချိန်မတော်ဆိုင်ခွင့်တဲ့ဆူညာနဲ့ဘာညာနဲ့ချက်လုံစားတာပေါ့နောက်ပြီးတော့ဟိုလုံးနဲ့အုပ်ချုပ်ရမှုစစ်တယ်စစ်ပြီးတော့ဆက်နေတလ15ရက်နေ့ကိုချိန်လိုက်နောက်ထပ်ခံရသက်တွေ10ရောက်လောက်နဲ့188ကတေးလူပြတ်သက်တွေနှစ်ယောက်စစ်မှုပါ
ဒီဇင်ဘာလ26ရက်နေ့ကနယူးဇီလန်နိုင်ငံသားဆိုင်မန်နေဂျာဖီလစ်ဘလက်ဝုဒ်ကိုတရားရုံးထုတ်စစ်ဆေးစဉ်တုန်းကလည်းသူ့အနေနဲ့ဗုဒ္ဓဘုံကိုရည်ရွယ်ချက်ရှိရှိနဲ့တုံ့ဆွဲခဲ့တာမဟုတ်ဘဲဆိုင်အယောင်းမြင့်တင်ဖို့အင်တာနက်စာမျက်နှာ Google ကနေဓာတ်ပုံယူအသုံးပြုခဲ့တာဖြစ်တယ်လို့ထွက်ဆိုခဲ့ပါတယ်။ဖီလစ်ရဲ့အမေဖြစ်သူကလည်းသူ့သားဟာလူကောင်းတစ်ယောက်ဖြစ်ပြီးလူအများကိုကူညီတတ်သူဖြစ်ကြောင်းဝိုင်းဝန်းထောက်ခံစာရေးသားသူတွေကိုကျေးဇူးတင်ကြောင်းပြောကြားချက်ကိုနယူးဇီလန်သတင်းဌာနတစ်ခုကဖော်ပြခဲ့ပါတယ်
။အဲ့လာဒီကတော့တက္ကန္ဓလေးလူမျိုးရ။ဘာကြောင့်လဲဆိုတော့သူကမြန်မာနိုင်ငံကိုကွာနော်။အားရှောက်မှာဆိုရင်ဘုဒ္ဓဆရာဒီဒုဗ္ဗမပြီးတာအားကြီးကျက်တော့အဲအဲ့ဒီသူတို့အထွတ်မြတ်ထားကိုယ်ကွယ်နေတဲ့ဥစ္စာကိုအထူးခိုက်မခံတာလေးပါတာပေါ့ကွာ။ဒါမဲ့ဟိုဖိလစ်ပါသူ့ဘာသူပေါ့ပရိုမိုးရှင်းလေးအတွက်ကိုရိုးရိုးသားသားလေးတင်လိုက်တာ No intention of outstriding religious feeling ကိုလေ။
အခုလို V Gastro Bar အမှုကိုလိုက်ပါဆောင်ရွက်ပေးနေတာကြောင့်မဘာသာအဖွဲ့ကနေလူမှုကွန်ရက်အင်တာနက်စာမျက်နှာတွေကတဆင့်အသက်အန္တရာယ်ကိုချိန်ချောက်ခဲ့တယ်လို့ရှေ့နေဦးမြသွေးကပြောပါတယ်။ V Gastro Bar ပိုင်ရှင်နဲ့မန်နေဂျာနှစ်ဦးကိုတော့လက်ရှိအင်းစိန်ထောင်မှာဖမ်းဆီးထိန်းသိမ်းထားပြီးပြစ်မှုထင်ရှားတယ်ဆိုရင်ထောင်ဒဏ်2နှစ်ကြာခံပွဲရရှိတယ်လို့ရှေ့နေဦးမြသွေးကပြောပါတယ်ရှင်။